အနောက်နိုင်ငံတွေကဈေးကွက်တွေအတွင်းမှာတရုတ်နိုင်ငံလုတ်ကစားစရာအလုပ်တွေတင်သွင်းမှုကိုပိတ်ပင်လိုက်တာကြောင့်တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့အထက်ရုပ်ဆက်ယုံကြီးနှစ်ခုပိတ်ပင်လိုက်ရပါတယ်။အဲ့ဒီဆက်ယုံမှာအလုပ်လုပ်နေကြတဲ့အလုပ်သမားဦးရေခွန်ထောင်ကျော်ဟာလည်းအလုပ်လက်မဲ့ဘဝကိုရောက်သွားကြရပါတယ်။ ဒီကနေ့ကဘာကြီးအတွင်းမှာရင်ဆိုင်နေရတဲ့ငွေကြေးနဲ့ဘဏ္ဍာရေးဆိုင်ရာအကျပ်အတဲပြဿနာတွေကြားမှာတရုတ်နိုင်ငံလုတ်ပို့ကုန်ဆိုင်ရာကိစ္စတွေတရုတ်ပြည်နိုင်ငံထုတ်ကစားစရာလုပ်ငန်းတွေဟာအပြင်းအထန်ထိခိုက်နေတာဆုံးရှုံးနေရတဲ့အကြောင်း VOA သတင်းတောက်ဒန်နီယယ်ရှက်ကပေကျင်းမြို့ကနေသတင်းပေးပို့ထားပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်ကဒေါန်ကန်မြို့မှာရှိတဲ့အစိုးရရုံးကိုမနေ့ကတောက်ကြနေကအလုပ်လက်မဲ့ဘဝကိုရောက်နေကြတဲ့တရုတ်လူမျိုးအလုပ်သမားရှားပေါင်းများစွာရောက်ရှိခဲ့ကြပါတယ်။ သူတို့လှုပ်လှုပ်နေကြတဲ့ကစားစရာဆက်ယုံကုမ္ပဏီကြီးကိုပြီးခဲ့တဲ့ပုတ်တစ်ခုနေ့ကအပီးအပိုင်ပိတ်ပစ်လိုက်ပေမဲ့သူတို့ရဲ့လောက်ခလာစာနှစ်လစာအထိကိုအဲ့ဒီကုမ္ပဏီကမရှင်းပေးသေးတာကြောင့်အခုလိုဆိုးရွားရုံရှိကိုသူတို့ရောက်ခဲ့ကြရတာပါ။အခုပိတ်ပစ်လိုက်တဲ့ကုမ္ပဏီကအမေရိကန်က Medelne Disney ဇိတ်တွေအတွက်ထုတ်ပေးနေတဲ့ဟောင်ကောင်စည်ရင်းဝင် Smart Union Group ဖြစ်ပါတယ်။ကပငွေကြီးအကျပ်အတဲတဲ့စီးပွားရေးအခက်တွေ့နေတဲ့ပို့ကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေကြတဲ့ကုမ္ပဏီထောင်ပေါင်းများစွာတဲ့က
အဲ့ဒီကုမ္ပဏီဟာလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကဒေါန်ကန်မြို့တော်ဝန်လူယွန်းကတော့အလုပ်လက်မဲ့ဥယျာဉ်များလာတာဟာဒီနှစ်အစောပိုင်းတွေကတည်းကအဲ့ဒီမြို့မှာရှိတဲ့ဆက်ယုံ400လောက်ပိတ်ပစ်လိုက်တာကြောင့်ဖြစ်တယ်လို့နိုင်ငံခြားသတင်းတောက်တွေကပြောပါတယ်။
ရှုံးပေါ်နေတဲ့နိုင်ငံခြားရေးစီးပွားရေးလုပ်ငန်းတွေဟာလည်းပိုပိုများလာနေပါပြီ။နောက်နှစ်မှာတော့ပိတ်လိုက်ရတဲ့ဆက်ယုံအရေးအတွက်နည်းနည်းပိုများလာလိမ့်မယ်လို့ယူဆရပါတယ်။အနောက်နိုင်ငံဈေးကွက်တွေထဲမှာတရုတ်နိုင်ငံလုတ်ထုတ်ကုန်တင်သွင်းမှု73ရာခိုင်နှုန်းကျော်ကိုအဲ့ဒီကွမ်တောင်းပြည်နယ်ကတင်ပို့နေတာဖြစ်ပါတယ်။ကွမ်တောင်းပြည်နယ်မှာတရုတ်နိုင်ငံတဝန်နိုင်ငံသားကိုတင်ပို့ ဲ့လာစဉ်လောက်ခကိစ္စ၊ကုန်ချမ်းဆိုင်ရာကိစ္စနဲ့စိတ်ချယုံကြည်ရတဲ့အရှိအသွေးနဲ့ထုတ်ကုန်တွေဖြစ်လာဖို့တရုတ်လူမျိုးတို့တတ်နိုင်သမျှအကောင်းဆုံးဖြစ်အောင်ရုန်းကန်ဆွမ်းဆောင်ကြရမှာပါ။ကစားစရာအရုပ်တွေကိုအနောက်ဈေးကွက်တွေမှာဝယ်လို့အားကျလာပြီးဈေးကွက်ပြတ်ခဲ့ရပြီးတဲ့နောက်အမေရိကန်ဒေါ်လာ26တန်းအထိဆုံးရှုံးခဲ့တယ်လို့အဲ့ဒီ Smart Union အဖွဲ့ကအစောပိုင်းကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပေမဲ့အခုအလုပ်သမားတွေကိုမရှင်းပေးရသေးတဲ့လောက်ခတွေကိုအဲ့ဒီကုမ္ပဏီကပေးမယ်မပေးဘူးဆိုတဲ့အချက်ကိုတော့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။အဲ့ဒီကုမ္ပဏီပိုင်ရှင်ကတော့လွန်ခဲ့တဲ့ရက်အနည်းငယ်ကလေးကဘယ်ရောက်နေမှမသိပြောင်းနေပေမဲ့အဲ့ဒီပြည်နယ်ကတာဝန်ရှိအစိုးရအဖွဲ့တွေကတော့တောက်ကြနေကစပြီးအလုသမားတွေကိုရှင်းပေးရမယ့်လောက်ခလာစာတွေအတွက်ဒေါ်လာ3သန်းမကရထားပြီးအလုသမားတွေရဲ့ပြဿနာကိုဖြေရှင်းပေးနေတယ်လို့တရုတ်နိုင်ငံကပြည်ရင်းသတင်းမီဒီယာတွေမှာဖော်ပြရေးသားထားကြပါတယ်ရှင်။